สติปัฏฐานะเนี่ยปัจเจกพี่တော့มีกุญสลุบุบพอดิชีวิตอ่ะยัตติอ่ะมีกุญนี่ตะคูยิงตะคูยิงพอดิสวดไหนตะเหมยพุทธะရဲ့အလိုချက်ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးဩဝါဒတော်အတိုင်ဖြေကြားသွားပါပြီဒီနေ့နောက်ဆုံး14ခုမြောက်ပု္ပ္ပစာပေါ့အဲ့ဒါလေးတစ်ခုပဲကျန်တော့တယ်14ခုမြောက်ပု္ပ္ပစာကဘယ်ရွယ်ကစတင်ပါသလဲဆိုတာပေါ့စကားအတူကြီးတက်တက်ဆိုရင်တူနှစ်နိုင်ကြီးဖြစ်နေတော့ဘာလိုလိုနဲ့ပေါ့လေဟိုရှိရစကားခံခဲ့ပါတယ်စတိပဋ္ဌာနာဆိုတာဘာလဲဆိုတာပေါ့လေရှင်ဘဲကပြောခဲ့တဲ့စကားယူပြီးတော့စတိပဋ္ဌာနာကိုဘယ်ရွယ်ကစတင်သင်ပါလဲစတိပဋ္ဌာနာလို့ကိုဘယ်ရွယ်ကစလို့သင်ပါသလဲဒီလိုဒီလိုမိကုန်ပါပဲအဲ့ဒါယောဂီတွေကိုယ်အတ္တိလေးကိုဖြည့်ကြည့်ကြပေါ့ဘယ်ရွယ်ကစတဲ့တယ်ဆိုတာပေါ့ဒီမှာအရွယ်၃ပါးရှိတဲ့ကဘယ်ရွယ်ကစအောင်လဲဆိုတာပါလိဟွန်းအဲ့ဒါစဉ်းစားပြီးတော့ဖြည့်ထားနေရပေါ့တရားသူတရားမြတ်ရဖို့အတွက်ကတော့အရွယ်ရောက်မှာပဲအထုတ်တင်တယ်လို့ဆိုရမှာပါပဲ။ဒါပေမဲ့လို့အရွယ်၃ပါးတော့ပိုင်းရမှာပါလိ။ဘုရားခေတ်ကတော့ပြည့်ပြည့်ကြီးတက်တန်းကတရားတန်းဆိုတော့တရားကိုသုံးဖို့ပုံလိုက်လို့ရှိရင်33နှစ်နဲ့4လပထမအရွယ်မှာဒုတိယအရွယ်မှာတော့60နဲ့ဟာတော့66နဲ့7လပေါ့လေအဲနောက်ဆုံးအရွယ်ကတော့ခုန80အပိုင်းရောက်သွားပြီပေါ့လေ66နှစ်ကစပြီးတော့ဘက်ကအဲနောက်ဆုံးအရွယ်လူတွေနေနေဆိုလို့ရှိရင်တော့ပထမအရွယ်33နှစ်အတွင်းမှာတော့ပိုကောင်းပါလားဒါပေမဲ့အခုခေတ်ကတော့ဖြတ်မြတ်ကြီးတက်တန်းတရားတော်မရှိတော့ပါဘူးထွက်ခွန်စဲနဲ့ငါးနှစ်တန်းလောက်ပဲရှိမှာပါပဲတော့အဲခွန်စဲငါးနှစ်ပုံရမှာပါလေတော့ကျွန်တော်လည်းသုံးပုံပုံပြီးတော့ပေါ့လေပထမအရွယ်အကောင်းဆုံးပါပဲဒုတိယအရွယ်ကျတော့နည်းနည်းအာရော့သွားပြီကျမကြီးတွေပါလေချုပ်တယ်သွားပြီနည်းနည်းနောက်ဆုံးအရွယ်ကျတော့အထူးပြောစရာမရှိတော့ဘူးဒီမှာအဲ့ဒါကြီးစဉ်းစားရမှာပါလေတစ်တန်းအလိုက်ကတော့လူတွေဖြစ်ဖြစ်ရှင်ယဟန်တွေဖြစ်ဖြစ်ပေါ့လေပထမအယူရတော့အကောင်းဆုံးပါပဲပထမအယူရတော့အဆဆရာရာကိုအားစိတ်အားတွေအထက်တန်တော့အခါတော့ကျမရဲ့လည်းရှိတယ်ဆိုတော့ဒီအပင်မတန်လည်းခံနေတယ်သူကတော့စမ်းနေတောက်နေတယ်ဆိုတော့ကိုအားလည်းပြည့်တယ်ပြီးတော့စိတ်ပိုင်းဆိုင်ရာလည်းပဲထက်ထက်တန်တန်ရှိတယ်အကောင်းဆုံးပါဒီရွယ်လေးကိုဒီရွယ်လေးမှာအထုနိုင်ဖို့ကောင်းပါလေသူကတရားရလို့ရှိရင်လည်းပဲအထက်တန်းကြရပြီပြီတသတန်းတန်းရှင်လေးရနိုင်တယ်ဒုတိယရွယ်ကြတော့နည်းနည်းယော့သွားပြီတတိယရွယ်ကြတော့သိတော့မလွယ်တော့ဘူးဖြစ်သွားပြီဒီနေရာဌာနမှာဗုဒ္ဓလက်ထက်တော်ကာလက ဖြစ်ရကလေးတစ်ခုပေါ့လေနည်းနည်းထည့်သွင်းပြောခြင်း ਨੇ ဒီအတွဲကမဟာဌာနတထေသလို့ဆိုရတာပစ္စည်းဥစ္စာပေါ်ကျွယ်တဲ့တထေသပေါ့လေမိဘတွေကပညာသင်နိုင်တဲ့အရွယ်ကစပြီးတော့ဒီပညာလည်းသင်မပေးဘူးသူတို့ရှောက်ဖွေစုဆောင်ထားတဲ့ပစ္စည်းတွေတစ်သက်လုံးစားမကုန်ပါဘူးဆိုပြီးတော့ပေါ့လေအဲ့ဒီခေတ်ကတသင်းတက်တဲ့အတတ်ပညာတွေဝိဇာတ္တိဘာတ္တိဘာဝသင်ပေးဘူးအပြောပါပဲသင်ပေးတာကာဆိုတိမုံမှုပေါ့လေဒါပေါ့ပြောလေအချိန်တန်လို့လက်ထက်တဲ့အခါကျတော့သူရဲ့အိမ်ပေါ်အဲသူရဲ့ဇနီးကလည်းပဲအဲ့ဒီရဲ့အရိယာထွက်လာတာသမီးလေးတယောက်တည်းအဲသူတို့အိမ်တော်ပြုကြမိဘတွေရှေ့တုန်းကတော့မိဘအရှိန်ဝါနဲ့မိဘအထိန်နဲ့တော့အဆင်ပြေနေတာပေါ့မိဘတွေကွယ်လွန်သွားတဲ့အခါကျတော့မိဘတွေထားခဲ့တဲ့ပစ္စည်းတွေထိမ့်သိမ်းဖို့သူတို့ရှေ့လာပါပြီ။ပညာကမတတ်တော့ဒီပစ္စည်းတွေကိုလည်းပဲသူ့နေရာနဲ့သူဘယ်လိုသုံးဆွဲရမှမသိတော့ဖြစ်ချင်တယ်ဖြစ်သွားတာပါ။ကိုရှင်တရားကလည်းပဲမဲ့တော့ခုနအတောက်စားသမားတွေเนี่ยပူပေါင်းမိပြီးတော့ဗောလေအယသမအပြောသမဖြစ်သွားတယ်တော့ပစ္စည်းတွေလည်းပဲအရန်သုံးလိုက်တာပစ္စည်းတွေလည်းကုန်ရောတခါရောတော့လေအိမ်လည်းပေါင်သုံးရတော့နောက်ဆုံးမရွေးနိုင်တော့အိမ်ဘဝဆင်းပြီးတော့တောင်းစားတဲ့အပိုင်းအထိရောက်သွားတာပဲတော့သူတို့နှစ်ဖက်လုံးကတန်းနဲ့ချီပြီးတော့ချမ်းသာကြတဲ့ပုဂ္ဂိုလ်တွေ။ဒါပေမဲ့လို့ဘာမှအတိမရှိအပျော်ပါးနဲ့ပဲတည်ရတဲ့တုံ့ဆောင်းမှုနဲ့ပဲအချိန်ကုန်သွားတော့နောက်ဆုံးအုံမဲဆွမ်းဖြစ်တဲ့အခါမှာတောင်းစားတဲ့အပိုင်းအထိရောက်သွားတာပဲတော့။အယွဲအိုအထီးချံခုခိုးရမယ်တဲ့ဘဝရောက်တော့ဒီလိုပဲလှည့်လေတောင်းစားရင်းကနေပြီးတော့တစ်ချိန်မှာမြတ်စွာဘုရားကျောင်းတော်ရောက်သွားစွန်းစားကျောင်းကစာချင်းစာချန်လေးတွေတောင်းစားတာမြတ်စွာဘုရားတွေ့တော်မူတော့ပြုံးတယ်မြတ်စွာဘုရားရှင်နန္ဒကပြောခြင်းအကြောင်းမင်းလျှောက်တဲ့ခါကျတော့ခုနကအထီးကျန်လူဇနီးမောင်နှံကြီးတဲ့သူတို့ဟာသမီးညာပုဂ္ဂိုလ်တွေမဟုတ်ဘူးပစ္စည်းလည်းပဲတန်းနဲ့ချီပြီးတော့ချမ်းသာကြတာဒီတော့ငကောလည်းပါရမီတက်ခံရှိတဲ့ပုဂ္ဂိုလ်တွေပထမအယွယ်မှာဘုလိုသတိပ္ပံဘာဝနာတရားတွေပေါ့လေတရားတွေအားထုတ်လို့ရှိရင်အိမ်သားကယန္တာတိဖြစ်နိုင်ပြီးတော့ဇနီးကအနာဂါတိဖြစ်နိုင်တယ်ပစ္စည်းရှာလို့ရှိရင်ထိတ်တန်းစားတတိဖြစ်နိုင်တယ်ပထမအရွယ်ရွလွန်သွားလို့ဒုတိယအရွယ်ရောက်တဲ့အခါတရားအထုတ်လို့ရှိရင်အိမ်သားကအနေကအနာဂါဖြစ်ပြီးတော့အိမ်သူမကတဂရကဒုတိယအဆင့်ရောက်နိုင်တယ်ပစ္စည်းရှာလို့ရှိရင်အလယ်လကျွယ်ဝသူဖြစ်နိုင်နေတယ်အဲ့ဒီအယွယ်နှမျိုးလွန်ပြီးတော့နောက်ဆုံးအယွယ်ပေါ့လေခုန66နှစ်ဟိုပဲပေါ့နောက်ဆုံးအယွယ်တရားထုတ်လို့ရှိရင်အိမ်သားကဒုတိယအဆင့်ရပြီးတော့အိမ်သူကတော့ပထမအဆင့်ရနိုင်တယ်ပစ္စည်းရှာမယ်ဆိုလို့ရှိရင်အသေးစားကျွယ်ဝသူလေးပေါ့တထည်လေးဖြစ်နိုင်သေးတယ်ဒါပေမဲ့လို့အရွယ်၃ပါးလုံးမှာတရားနဲ့အာမထုတ်တော့ဘာမှမဖြစ်မိမိဖမေရအရင်တည်ပြီးတော့ ီရှိဥစ္စာရှာမယ်ဆိုလို့ရှိရင်တော့အရွယ်လိုက်ပြီးတော့ဗောလေတတိတွေဖြစ်နိုင်တယ်အဲ့ဒီအခွေရေးတွေသူတို့မှဆုံးရှုံးပြီးတဲ့ငါရှိတဲ့ရဟန်းတစ်ခုမှာငှက်တွေဗောလေအာကိုပြီးတော့ဓမ္မနေတာရေတွေခိုင်းချောက်ပြီးတော့ငါတွေကုံသွားတဲ့အခါမှာတခြားပြောင်းဖို့ရလည်းပဲအတောင်ကလည်းမရှိတော့အဲ့ဒီ၆ခါနဲ့ရေအိမ်မှာပဲမှိုင်ပြီးတော့နေရတယ်လို့ပဲတဲ့ဒီဇနီးမောင်အထီးကျဇနီးမောင်နာနှူကလည်းပဲအခွင့်ရေးကတရားအခွင့်ရေးရောလောကီစီဝါရေးအကောလုံးတစ်ခုဆုံးရှုံးသွားတော့အတောင်မရှိတဲ့ကျိုးကြအူကြီးလိုဖြစ်နေပြီတဲ့မြတ်စွာဘုရားတော်ဝင်ကအနေနဲ့မိတ်ကြပါတယ်အဲ့ဒါလေးတွေထောက်ပြီးတော့ခုခေတ်အိုမတရားထုတ်မယ်ဆိုတဲ့ဟာတွေသတိပြုပါလိမ့်ဒီနေရာမှာမိဘတွေတိတ်လို့တာပေါ့မိဘဟောတရားသာသမီမှာသာသမီများပေါ်မှာတားတားရှိကျင်တော့မယ်မိဘဟောတရားငါးမျိုးလုံးချွတ်တယ်အကောင်းမြတ်တာဒုစရအကျင့်ဆိုးတွေကိုမပြုကြည့်မရအောင်ပေါ့လေရှေးဦးစွာသင်ရမှာဒါတရားတွေမကောင်းဘူးရှောင်ရမယ်ဆိုတာပေါ့လေမတည့်တဲ့စာကြိုပြောထားတယ်ပေါ့လေဒါတရားကောင်းတယ်ဆိုတာပေါ့လေကောင်းတယ်ကိုနှုတ်စေတာအပြုအမူတွေပေါ့လေသူစီတရင်ကျဲတဲ့အပြုအမူတွေပေါ့လေဒါတွေသင်ကြားမှာနောက်မှတတိယတတိယတတိယအတ္တပညာတွေသင်ပေးရမှာနောက်မှပစ္စည်းတွေခွဲဝေပြီးတော့စနစ်တကျပေးရမှာတည်တည်လျောက်ပါဆိုတာထိမ်းမြားပေးရမှာပထမအခြေတည်တယ်ဆိုတဲ့ကောအဒီခေကအတ္တပညာတွေလည်းသင်မပေးဘူးအပြောပါအတိအမှုအကခုံပညာပဲသင်ပေးတာဒါတွေရှောင်းရမယ်ဒါတွေဆောင်းရမယ်ဆိုတာလဲပါဘူးမပေါ်ဘူးဘာလို့ဆိုတော့သူကိုယ်နဲ့ကနောက်ပိုင်းအရေးသမားကြီးဖြစ်သွားတော့ပြီးတော့မိဘတွေကောင်းမှအသာသမီးကောင်းမှာရောမိဘမကောင်းတော့အသာသမီးမကောင်းဘူးအဲ့လိုဖြစ်သွားတယ်ဒီတော့အိမ်တော်ပြုလို့သာသမီတွေဖြစ်တော်လာပြီဆိုရင်မိဘကောင်းမှသာသမီကောင်းမယ်ဆိုတော့သာသမီကောင်းအောင်မိဘကောင်းရမယ်ဒါမှသာသမီကောင်းရတယ်ဖြစ်နိုင်တယ်ဒါလေးသိအရေးကြီးပါတယ်ကိုကောင်းမှသူကောင်းမယ်သူကောင်းအောင်ကိုကောင်းရမယ်ဒါမှသူကောင်းနိုင်တယ်ဆိုတာပါလေဒါလေးအဲ့ဒီခေတ်ကအဲ့ဒါသူချုပ်တယ်သွားပါတယ်မိဘလေးအခုခေတ်လည်းပဲမိဘများသားသမီးများပုံမှာထားရှိရမယ်ဟိုတရားအတ္တပညာသင်ရကြတာကတတိယဟိုတရားပထမအကျင့်ဆိုးတွေဘောလေဒါတွေအကျင့်ဆိုးတွေဒါတွေရှောင်ရမယ်ဆိုတော့သင်ရမှာအကျင့်ကောင်းနေဒုတိယသင်ရမှာကျင့်ဆိုးတွေကြိုသိထားတော့ရှောင်တော့ဆိုးကျိုးမရဘူးပေါ့မတည့်တဲ့ဆောင်မတည့်မသိပြီးတော့ရှောင်လို့ရှိရင်စိုးကျုံမရဘူးအစာနဲ့စက်တဲ့ဒုက္ခတွေမရှိဘူးပေါ့တည့်တဲ့ဆောင်အာရပြည့်တဲ့ဆောင်ရွေးစားလို့ရှိရင်အသည့်တည့်မှမစားလို့ရှိရင်ကောင်းကျိုးရတာပေါ့စိုးကျုံဖြစ်စေနိုင်တဲ့အရာတွေကိုဖော်ပြထားပြီးတော့ကျင်နာတနာဖော်ပြထားပြီးတော့ကောင်းကျိုးရနိုင်တဲ့ဟာတွေမေတ္တာထားပြီးတော့တကယ်ရမှာလည်းဥစီရဖြစ်တယ်အဲ့ဒါသင်ပေးဒုက္ခတော့ပညာရေးကအရှိတန်းတင်ထားပါတယ်အခုခေတ်ကလည်းပဲများသောအဖြစ်မိဘတွေကိုတရားချုပ်တယ်ပါတယ်ဒီမှာအခုလိုသတိပ္ပံတရားလည်းသူတို့ကိုယ်နဲ့ကအာထုတ်ထားတာမဟုတ်တော့သာသမီတွေကိုငယ်ငယ်တည်းကအခုလိုသတိပ္ပံတရားစိတ်တဖုံပြီးအတိမတ်ဒိုးစီနိုင်တဲ့ကိလေသာဆွဲရကလွတ်ပြီးတော့ဗောလေ။တာကုန်တပီကောင်းလေးတွေဖြစ်ဖို့ရာအတွက်စီမံခဲ့ရမှရှိတော့ဒီတိုင်းပြစ်ထားတာကို ကျောင်းစာတော့ရပါတယ်။ညာရေးတော့ကောင်းကြပါတယ်။ဒါပေမဲ့လို့နှလုံးရေခေါ်တဲ့ကိုကျင့်တရားကချုပ်တဲ့တော့ထိတ်မနိုင်တိမ်မရအသားသမီးတွေဖြစ်ကြရတာ။သိစင်းစားဖို့ကောင်းတယ်။မိဘကလည်းပဲသားသမီးဝါထရှိရမယ်ဟိုတရားချုပ်တဲ့သားသမီးများကလည်းပဲမိကောင်းဖခင်ဒီပေါ်မှာထရှိရမယ်ဟိုတရားချုပ်တဲ့ဆိုတော့နှစ်ဖက်ချိုးတိုက်လိုက်ပြီဆိုရင်တော့ဒီမိသားစုကတော့ရစရာမရှိအောင်ပြည့်စည်တော့တာပဲအခုကာလတစ်ကဘာလုံးနိုင်ငံတကာအရရမှာပါလေမိဘတွေကိုရီးယားလည်းပဲညာရေကိုဥစားပေးလွန်ဆရာတွေလည်းပဲဥစားပေးလွန်တော့နှလုံးရေခေါ်တဲ့ကုချင်းတရားကမပါတော့ကိုကြီးတရားဝေးကြီးပြတ်ချန်နေခဲ့တယ်အလွယ်တကူဆွဲရလို့မရနိုင်လောက်အောင်ပေါ့လေအစပြောက်လောက်အောင်ပေါ့လေကိုကြီးတရားပြတ်ချန်နေခဲ့တယ်ပြတ်ချန်တော့လူငယ်လူရွယ်တွေဟာထိတ်မနိုင်ကြီးမရအောင်ကိုကြီးတရားတွေပြည့်စည်ကြတာဒါတွေကိုမြင်လို့မဆက်ချူဆက်ကဒန်နီယယ်ကိုလမင်းတို့ကညာရေကိုနောက်တန်းပို့ပြီးတော့နှလုံးရေကိုရှည်တန်းတင်ပြီးတော့ပေါ့လေသူတို့調査နေကြပါလေ調査သမျှသုတေသနာလုပ်ကြည့်တဲ့အခါမှာညာရေကြောင့်လူတူးတယောက်ရဲ့ဘဝအစဉ်တန်းမြင့်မှုက25ရာခိုင်နှုန်းသာရှိပြီးတော့နှလုံးရေခေါ်တဲ့ကိုရှင်တရားကြောင့်လူတူတရားဘဝအစဉ်တမ်းမြင့်မှုက85ရာခိုင်နှုန်းတွေ့ရှိရတယ်တဲ့။နောက်ဘယ်လောက်ထိကြိုးစားလို့ဘယ်လောက်ထိအောင်မြင်မှာဆိုတာတော့စောင့်ကြည့်အောင်ပါပေါ့လေ။နှလုံးရေခေါ်တဲ့ကိုရှင်တရားကိုတော့ရှည်တန်းတင်းလာပါပြီ။ဝန်တာစရာပါပဲတော့။နှလုံးရေခေါ်တဲ့ကိုရှင်တရားကောင်းတဲ့လူငယ်လူတွေကိုတော့စမ်းသပ်ကြည့်တဲ့အခါအချက်၆ချက်တွေ့ရတယ်။ပထမတိအချက်ကကိုယ်ကိုယ်ကိုအကဲဖြတ်တင်တယ်တဲ့။မိမိကဘာလဲဆိုတာပေါ့လေ။ပြီးတော့ဖြစ်ပေါ်လာတဲ့စိတ်လှုပ်ရှားမှုတွေကိုလည်းပဲထိတ်ချုပ်နိုင်တယ်တဲ့ဒုတိယအကျင့်သိက္ခာကိုလည်းပဲစောင့်ထိတ်နိုင်တယ်တဲ့တတိယသူတော်ဘောမှာသရုတ်ထကတော့သူတော်ဘောမှာထောက်ထားညာတာတတ်တယ်ပစ္စမကတော့သူတော်ရဲ့ကောင်းွက်တွေကိုလည်းပဲဝင်းတာထောက်ခံတတ်တယ်အဲနောက်ဆုံးကတော့တင့်တယ်လျောက်ပတ်စွာပေါ့လေအခြေအနေကိုသုံးသပ်တတ်တယ်စိတ်ထားဖြောင့်နေဆိုတဲ့အထိပ္ပယ်မျိုးပါပဲသူကခုနနှလုံးရေခေါ်တဲ့ကိုယ်ချင်းတရားကောင်းတဲ့ပုဂ္ဂိုလ်ရဲ့စိတ်နေစိတ်ထားလေးတွေသုံးသပ်ပြီးတော့သူကမှတ်ချက်လေးတွေပြထားပါတယ်သူဟာသူဇနီးပါပေါ့လေမဆီဇာတော်ဘုရားကြီးအမေရိကအချွတ်လုံးရတဲ့နှစ်ပေါင်း30ကျော်လောက်ပါပါလေတရားစခန်းဖွင့်တဲ့အခါမှာသူရောသူဇနီးရောဒီတိပ္ပဏဘောင်တာတရားတွေအာထုတ်တယ်နောက်နောက်လည်းအာထုတ်နေတာပါဠိရမှာအဲမာဇီကကမ္မဋ္ဌာန်းဆရာကြီးကြွားတိုင်းသူတို့အာထုတ်ကြပါလေတိပ္ပဏရဲ့အကျိုးသွားကိုကောင်းကောင်းနားလည်ထားတော့သူကိုယ်တွေနဲ့ပေါင်းစပ်ပြီးတော့အခုကာလနှလုံးရေကောင်းတဲ့ပုဂ္ဂိုလ်များရဲ့စိတ်နေစိတ်ထားလေးတွေဟောလေပေါင်းဆက်ပြီးတော့မှတ်ချက်လေးသူရေးထားတယ်လို့ဒီလိုထင်ပါတယ်ဒီလိုသုံးသပ်နိုင်တာလမ်းမှပြနိုင်တာဟာသူရောသူဇနီးရောဒီတိပ္ပံတရားလေးကိုတော်တော်လေးကျေနပ်လုပ်တဲ့ဒီအထုတ်ထားလို့သူတို့ဝေဖန်သုံးသပ်နိုင်တယ်လို့ဘုန်းကြီးတော်ဒီလိုယုံကြည်ပါတယ်အခုကာလလည်းပဲမြန်မာပြည်ကိုလာပြီးတော့ဗောလေ မပြည့်ဆောက်ကာလဒီစပါနဲ့ဇန်နဝါရီဒီနလပေါ့လေတရားအထုဆိုကြတဲ့ပုဂ္ဂိုလ်တွေနိုင်ငံတကာသူတို့လေးကျင်းနလအောင်အထုပြီးတဲ့အခါဘုန်းကြီးကသူတို့ရဲ့စိတ်ထားလေးမေးကြည့်တယ်တချို့ကသီဝိတတရားအထုလို့အခုမှပဲစာရတောက်တတ်သွားတယ်အခုမှပဲနေရထိုင်တတ်သွားတယ်ကိုယ်နဲ့နှုတ်စိတ်နေစိတ်သာထိ ंछ ုပ်ပြီးတော့နေတတ်တယ်ဆိုတာပါလေ
ဒီပြောတော့
အခုမှပဲသူတို့နေစရာအိမ်ရသွားတယ်အခုလက်ရှိမှာဆိုလို့ရှိရင်ဗမာပြည်အကုန်လုံးထွက်ကုန်ဟာသတိပဋ္ဌာန်တရားပါပဲလို့နောက်နောက်သူတို့မှတ်ချက်ချသွားတာလည်းရှိပါတယ်တော့အဲ့ဒါလေးတွေပြောတော့ပါတယ်သူတို့ဒါသူတို့လက်တွေ့အားထုတ်လို့သူတို့စိတ်ထဲမှာပေါ်တဲ့ခံစားချက်ကလေးတွေကိုပုံမှန်လေးနဲ့ရိုးသားသားပြောသွားတာပါပဲ။ဘုရားလက်ထက်တော်ကာလကခုနအရွယ်၃ပါးတည်းကပထမအရွယ်မှာအထုတ်မိကြတဲ့ပုဂ္ဂိုလ်တွေပေါ့လေ။တရားရဲ့အရသာလေးတွေတရားရဲ့အည်သွေးလေးတွေကိုယ်ကြီးလေးတွေကောင်းသည်ရတော့သူတို့အိမ်တော်ပြုတဲ့အခါအမျိုးသမီးများကိုရှိပြီဆိုလို့ရှိရင်အဲ့ဒီကိုယ်ကိုဖျားသွားအပ်တယ်မိခင်ဖြစ်သူကဗုဒ္ဓံတရဏဂစ္စတိဓမ္မံတရဏဂစ္စတိသံဃံတရဏဂစ္စတိဆိုတော့ဒီကိုယ်သားလေးဖျားကိုယ်ကိုပါတယ်တရားကိုယ်ကိုပါတယ်သံဃာကိုယ်ကိုပါတယ်ဆိုတော့မိခင်ကကိုယ်သားလေးတွေဆောက်တည်ပေးတယ်ဒီလေတရားထုတ်ထားတော့ကိုရှင်တရားရဲ့အကျိုးနားလေထားတော့မြန်တို့တန်ဖိုးထားတယ်လေကိုုံသားလေးကစပြီးတော့ဒီကိုရှင်တရားအငွေလေးတွေရက်စီခြင်းတဲ့သဘောပဲနောက်မွေးဖွားလာတော့လည်းပဲမွေးကိစ္စကလေးလေးရင်ကုန်ပိုက်ပြီးတော့ဖျားထောင်မှောက်သူကိုယ်စားသွားပြီးတယ်အဲ့ဒီကလေးကိုသာသွားတဲ့ပုံကိုရဒီကလေးဖျားကိုပဲတရားကိုပဲသံဃာကိုပဲဆိုတော့ဒီကလေးလေးရဲ့ကိုသာတရဏောဆောက်တည်ပေးတယ်နှစ်ချိန်ပေါ့ဘိုက်ထဲမှာတစ်ချိန်မွေးကင်စားလေးတစ်ချိန်ပေါ့လေအဲ့ဒါလိုတောင်လုပ်ပေးကြတယ်ပြိပိဏဘာဝနာတရားအားထုတ်လို့တန်ဖို့ကောင်းဝန်းတည်ပြီးတော့မြတ်နိုးကြတဲ့ပုံကိုရဟာအိမ်အောင်ပြုလို့ဗိုက်ထဲတဲ့ကရင်ဗိုက်တဲ့ကဘယ်တော့သတိပ္ပံအငွေသုံးမဟုတ်ဘုရားရည်မှုအငွေရစေခြင်းတည်းဆိုတော့ကြည်ပေါ့သို့တော့ဒီလိုဆောက်တည်ပေးတဲ့အတွက်ကိုယ်သားလေးနဲ့ကိုယ်တော်ဝိကင်းစာလေးရတော့ဥပစကတော့မဖြစ်သေးပါဘူးဥပစီကလည်းမဖြစ်သေးပါဘူးဒါပေမဲ့လို့ယန္တာသုံးပါးကိုစိကကိုယ်ဝယ်တဲ့အချိန်နဲ့အန္တရာယ်ကင်းမှုအကျိုးတော်ရတယ်တဲ့မိခင်ရဲ့ကိုယ်ကျင့်တရားအချိန်ဟောလဲပဲဓမ္မအငွေ့အနေနဲ့ပေါ့လေယဉ်ကျေးမှုရသွားနိုင်တယ်ဓမ္မအဲ့ဒီအကျိုးတော်ရတယ်နောက်အရွယ်ရောက်လို့မိခင်ဖြစ်သူကဒီသားလေးကိုသုံးဖို့ဒီသမီးလေးကိုကိုရှိစဉ်တဲ့ကိုကအမေကဖះထောင်ပေါ်သွားပြီးတော့ဒါအတွက်သုံးဖို့သမီးအတွက်သုံးဖို့ယူတယ်နော်မွေးကင်းစာလေးမှာတခါသွားပြီးတော့ယူတယ်နော်မိခင်ကအဲ့လိုရှင်းပြလို့ဒါကသုံးဖို့သမီးကဟုတ်လားအမေလို့ဒီလိုပြောလိုက်တာနဲ့အများနည်းသူပေါ့လေဗုဒ္ဓံတရဏဂိသမိဓမ္မံတရဏဂိသမိသံဃံတရဏဂိသမိလို့နှုတ်ကမဆိုရပဲနဲ့အလိုလိုတရံကုန်တည်သွားတယ်ဗုဒ္ဓယဉ်ကျေးမှုအငွေအလေလေးတခါတည်းမှာရသွားတယ်တဲ့ဓမ္မအဲ့လိုအဆိုရှိပါတယ်အဲ့ဒီလိုခိမျိုးကြီးများပြန်ပေါ်မယ်ဆိုရင်ဘယ်လောက်ကောင်းမလဲလို့မျှော်မှန်းမိပါတယ်အဲ့ဒါလိုမိခင်မျိုးတွေကဘာအရရမှာဟောဒီသတိပ္ပံဘာဝနာအားထုတ်ပြီလို့အိမ်တော်ပြုရပြီဆိုလို့ရှိရင်အမျိုးသားဘက်ကအမျိုးသမီးဘက်ကရောနှစ်ဖက်လုံးမြတ်တရားထုတ်တာမှဆိုရင် ပိစမာနပင်စီတန်တယ်ဆိုတာဗောလေပင်စီတန်တော့အခဲရွက်ကလေးရတယ်တန်တန်မာမာနဲ့ဗောလေဖူးတံအငုံကင်းနေရတန်တန်မာဖြစ်ပြီးတော့အတိတွေရလည်းပဲရေရှွန်းရှွန်းနဲ့ဗောလေချုံချုံမီးနေစားနိုင်မယ်ဆိုအဲ့ဒါတို့တွေ့မိပါတယ်ဒါပေမဲ့လို့ဗီဇမာမာပင်မတန်ဖူးတံငုံကင်းအတိဖြစ်ဤဆိုတာဗောလေကဘာမှာနိုင်ငံတကာမှာတော့အဲ့ဒီလိုဖြစ်နေရပါတယ်ရည်ကြီးမှုတွေတော်တော်လေးစိတ်သုံးသွားပါပြီလူတော့လူပဲလူမပီသသူတွေလူလို့စိတ်မထားတတ်သူတွေလူသိညာရှိပြီးတော့လူထက်လူမဟုတ်တဲ့ပုံကိုယ်ကြီးများသွားပါပြီနိုင်ငံတကာပါပဲပဋိပဋ္ဌာန်တော်ကိုဘယ်ရွယ်ကစတင်သင့်ပါသလဲဆိုတာပေါ့လေကိုယ်ဝန်ရှိစားကမွေးခင်းစားလေးရစပြီးတော့ဒီပြန်တရားကိုတော်တော်လေးကျေနပ်လောက်အားထုတ်ထားတဲ့မိဘနှစ်ဦးကပေါ့လေသတိပ္ပစာအငွေ့ပိတ်သေးတဲ့ကအစပြီးတော့ပြီးတဲ့နယ်မွေးခင်းစာလေးမှာလည်းပဲဒါလေးတွေရသင့်တယ်ဆိုတော့မွေးခင်းစာလေးကတော့နည်းနည်းတော့ကြားတာတိအမြင်လာလေးတော့ရှိပြီပေါ့လေဒီမှာသူလည်းပဲအငွေ့သဘောပါပဲဒီမှာပြီးတဲ့နယ်အဲ့ဒီအငွေလေးရထားလို့ရှိရင်ဒီမိဘနှုတ်ကလည်းပဲသာသမီတွေကိုနှုတ်ကြိုတိုက်ကျွေးတဲ့အခါမှာသီဝတ္ထတရားပွားပြီးတော့ဗောလေနှုတ်ပြီးတော့နှုတ်ကြိုလေးတွေကလည်းပဲမိဘရဲ့သွေးတက်တရားလည်းပဲကလေးတွေမှာသာသီသမီတွေမှာရောက်နိုင်တယ်ရုပ်ပိုင်းဆိုင်ရာအနေနဲ့ဗောလေသတိပဋ္ဌာန်လေးတွေရွတ်ဖတ်နေရှုမှတ်နေနှုတ်ကြိုတိုင်ရလည်းပဲရှုမှတ်လို့ရတာပါပဲဒီမှာဒါလေးတွေကတော့အပြင်မှာအငွေ့တော့မဟုတ်ဘူးသူကတော့အတွေ့သဘောအဲအလေးသဘောလေးတွေတော့ဖြစ်သွားတာပေါ့ဒီမှာအဲသုံးနှစ်သားသုံးနှစ်သမီးရောက်ပြီဆိုလို့ရှိရင်တော့ဒီရွယ်လေးကစူးစမ်းဆင်ခြင်တဲ့စိတ်ဖွံ့ဖြိုးစအချိန်လေးနောက်တိုင်းပြောဆိုလို့ရှိရင်တော့အုံတော့ဖွံ့ဖြိုးစားအချိန်လေးမှာဒါလေးတွေနည်းနည်းနဲ့ထည့်ပြရမှာပေါ့လေ။နှုတ်ကြိုအာဟာရတိုက်ကျွေးသလိုပေါ့လေဒီမှာ။အဲ့ဒါလိုလုပ်ပြရပါလေ။အဲ့ဒါလိုလုပ်ပြလို့ရှိရင်ဒါလေးတွေအခြေခံလေးတွေကကောင်းလာတော့ခုနှစ်နှစ်သားတော့မဟုတ်ခုနှစ်သားအရွယ်ကစပြီးတော့ဒီသတိပဋ္ဌာန်တရားပွားလို့ရှိရင်တရားသူတရားများတည်တည်ရနိုင်ပါလေပုရလက်ထက်တော်ကာလကဆိုလို့ရှိရင်တော့ငါးနှစ်သားလေးတွေတော်မှသာသနာပေါ်ဝင်ပြီးတော့ဗောလေတရားအထုတဲ့အခါမှာကျမ်းစာထဲမှာတွေ့ရတာတော့၄ယောက်တွေ့ဘူးပါတဲ့တော်အဲဒီ၄ယောက်ကပိစအဘိဇဘာရောဘိဇတိလသမာဓာနိယဆိုတာပေါ့လေအဲ့ဒါထပါတော့ခေါ်ရတော့ခက်ပါတယ်အဲ့ဒီ၄ဦးငါးနှစ်သားကစပြီးတော့ဒီသာသနာ့ဘုံဘုံဝင်ပြီးတော့တရားထုတ်တဲ့အခါမှာကိလေသာကုန်ကရဏာအထိဖြစ်သွားတယ်တဲ့ဟိုတိကဟိုခေတ်ကတော့ပါရမီနဲ့လာတဲ့ပုဂ္ဂိုလ်တွေဆိုတော့ပုဂ္ဂိုလ်ဒူးတွေဆိုတော့ငါးနှစ်သားမှာတရားထုတ်ရနိုင်တယ်ဆိုတဲ့သဘောမျိုးပေါ့အဲ့ဒီခင်ဗျာပြောမယ်ဆိုလို့ရှိရင်ငါးနှစ်သားလို့ရကစသည်နဲ့စသည်နဲ့ဆိုတဲ့သဘောပေါ့။သုံးဖို့ခုနှစ်နှစ်သားခုနှစ်သားမှလို့ရဟန္တာလေးတွေအများကြီးရှိပါတော့။ဒါဘုရားကြီးတို့ဓမ္မ၉နှစ်သားဘုရားကြီးကျိုးသင်္ဍမှာအာလုံစုပေါင်းပြီးတော့လာတာ၉နှစ်သား၉နှစ်သမီးမှာစပိဆိုင်ရာလည်းပဲဘုရားရည်ကျင်းမှုပေါ့လေအဲ့ဒါလေးတွေသင်ပေးပြီးတော့အချိန်ပိုင်းအချိန်ပိုင်းလေးလည်းပဲအလေးအကျင့်လေးရအောင်ဆိုပြီးတော့ဘုရားတရားထိုင်ခိုင်းပါတယ်တော့အလေးကောင်းလေးတွေအလေးအကျင့်ကောင်းလေးတွေရအောင်ဆိုပြီးတော့လုပ်ပေးပါတယ်နောက်အရွယ်ရောက်တဲ့ခါကျတော့တရားတွေအထုတ်လိုက်လို့ရှိရင်အတွေ့လည်းရရှိသွားမှာပါအငွေရောအလေးရောအတွေ့ရောသတိပ္ပံပေါ့လေ အဲ့ဒါလေးရရှိပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာကိုကျင့်တရားရှိတဲ့လူပိသတော်တယ်သီလသိက္ခာရှိတဲ့လူပိသတယ်စိတ်ကိုတော်တော်လေးငြိမ်သွားတော့လူလူစိတ်ထားတတ်ပြီးတော့အတိညာအတိမာလေးတွေရလည်းပဲကျင့်တတ်လောက်ရသွားပြီဆိုလို့ရှိရင်ဒီအတိညာရှိသူပေါ့လေလူထက်လူပေါ့လူထက်လူလည်းဖြစ်သွားနိုင်တယ်အဲ့တော့သတိပဋ္ဌာန်ယူနားလေတဲ့ပုဂ္ဂိုလ်တွေကတခြားတစ်ပါးမှာစီမံခင်းမချနိုင်သည့်တရားတော်မှကို့မိသားစုမှာတော့စီမံခင်းချပြီးတော့အလုပ်လုပ်လို့ဖြစ်ပါတယ်ဆိုတာပေါ့လေအဲ့ဒီအနေနဲ့တော့ဘုန်းကြီးတို့တော့တိုက်တွန်းချင်ပါလားသုံးနှစ်သားသုံးနှစ်သမီးလေးတွေကဆက်တင်ရတာတော့ဒီရွယ်မှာကျမနာဆက်စုတတ်တယ်ဒါပါလေဟိုအားပါလေဆိုတော့ဒီစင်ရှင်တို့တရားစူးစမ်းဆိုလို့ညာလေးတွေပါလေဖွံ့ဖြိုးစအချိန်အုံနောက်ဖွံ့ဖြိုးစအချိန်လေးပါပါလေအဲ့ဒါမိခင်ကတည်ပြီးတော့တင့်တယ်လို့ထည့်ပေးမယ်ဆိုလို့ရှိရင်တော့ငယ်ငယ်ကနှုတ်ချအာဟာရလုံလောက်တဲ့ကလေးဟာနှုတ်မြတ်သားအာဟာရချို့တဲ့သားမဖြစ်တယ်လို့ပါလေတန်တလောက်တန်တလောက်ယဉ်ကျေးမှုလေးတွေထည့်ပေးလို့ရှိရင်ဘုရားယဉ်ကျေးမှုနှုတ်မြတ်တာမဖြစ်နိုင်တော့ဘူးဘုရားယဉ်ကျေးမှုအာရချို့တဲ့တာဖြစ်နေတော့ကြီးတဲ့ခါကျတော့အစင်းနဲ့ဖြစ်သွားတယ်သိကောင်းတာပဲဒီလိုကိစ္စတွေကြတော့ဂျူးမိသားစုတွေလှုပ်ဆောင်ချက်ကလေးတွေအတူယူစရာကောင်းတယ်အိမ်တော်ပြုလို့သားသမီးတွေသုံးနှစ်သားသုံးနှစ်သမီးရောက်ပြီးဆိုရင်မိခင်ဖြစ်သူကကျူးရင်ကျင်းမှုကျူးအစင်လားအထူးသဖြင့်ကျူးကျင်းဝဥပရိသတရားအနေနဲ့မတင်မနေရစနစ်နဲ့ပေါ့လေတင်ပေးတယ်ပြောပါတယ်ဆယ်နှစ်တိုင်နဲ့တင်ပေးတယ်အများပေါ်မှာမေတ္တာထားဖို့ကျင်နာတနာဖို့အဲ့ဒါတွေပါထည့်တင်ပေးတယ်ခေါ်တယ်ဆယ်သုံးနှစ်သားဆယ်သုံးနှစ်ပြည့်ရောက်ပြီဆိုတော့ချင်းအခြေခံကျူးရင်ကျင်းမှုနဲ့ကျူးအစင်လားအထူးသဖြင့်ကျူးကျင်းဝလုံးတော့သွားပြီတဲ့ဒါလေးတည်းကတူယူစရာပဲဒါလည်းပဲသုံးနှစ်သားသုံးနှစ်ပြီအုံတော့ဖုံမျိုးစအချိန်လေးမှာထည့်ပြီးတော့စွဲသွားတာပဲသူတို့ကောင်းတဲ့အလေးအထားလေးပါပဲတော့အတူယူစရာပဲအခုခေတ်မှာတော့မိမိတို့ကိုယ်တိုင်ကသတိပဋ္ဌာန်နဲ့ရင်းနှီးပြီးတော့သတိပဋ္ဌာန်ကျိုးသွားတွေအည်သွေးတွေစွန့်ရည်တွေတိထားတော့မြန်တို့တံပိုးထားတဲ့မိခင်တွေဟာသာသမီတွေဘုရားရှင်မှုတင်တန်းတင့်နိုင်တဲ့အရွယ်ရောက်လို့ရှိရင်စာပေရတင်တန်းလေးရဲ့တက်ခိုင်းနဲ့ဝေရောက်ရခါကျတော့တရားထုတ်ခိုင်းနဲ့ကျောင်းအားရဆိုတာငငရသွားပြီးတော့အခြေချပြီဆိုရင်အဲ့ဒီကလေးတွေကိုဘုန်းကြီးကစုံစမ်းကြည့်တဲ့အခါမှာဒီရောက်တဲ့အခါမှာဘာအသုံးကျသလဲလို့မေးကြည့်တယ်စာပေရတဲ့တင်ကြခဲ့တဲ့အထုခဲ့တဲ့ဟာတွေစကားလေးတစ်လုံးနဲ့ဖြေပါလေကိုကိုကိုထိမ့်နိုင်နေဗျာတဲ့ကိုကိုထိမ့်နိုင်နေဆိုတာအမားတွေမပြောအမားနေအမားတွေမပြောဘူးစိတ်တွေလည်းကြောင်ချောက်ချဟိုရောက်တရားရောက်အောင်ပေါ့လေဒါတွေမဖြစ်ဘူးစွန့်နိုင်ဆုံးထိမ့်နိုင်နေဆိုတဲ့သဘောမျိုးပေါ့မနာအားစရာကောင်းပါလေကိုယ်ကိုယ်ကိုထိနေနေဆိုရင်လူပိသားတယ်လူလူစိတ်ဓာတ်တည်းလူအသိဉာဏ်ရှိပြီးတော့လူထက်လူပေါ်လေတမ္မာလူမဟုတ်လူထက်လူဖြစ်တယ်ဆိုတော့အဓိပ္ပာယ်ရတယ်ကိုယ်ကိုယ်ကိုကိုယ်လုံးစိတ်ဓာတ်သုံးပါလို့မမှားရအောင်ထိခြင်းဖြင့်သူတစ်ပါးကိုလည်းပဲစာနာထောက်ထားပြီးတော့ပေါ်လေဒုက္ခမပြီးတော့ဘူးနှစ်ဖက်ယေရှုရှိသွားတယ်အဲ့ဒါလောကတည်ကြီးများကဘာတည်ကြီးများပေါ်လာမယ်ဆိုလို့ရှိရင်တော့ကဘာသူကဘာသားတွေဘလောက်ပျော်စရာကောင်းမလဲဆိုတော့တွေ့ကြည့်ပေါ့ရောကဘာကြီးအေးချမ်းပြီးတော့ကိုဝန်းကျင်လေးပါပေါ့လေငင်းချမ်းမှုလေးအကွက်အကွက်အေးချမ်းတဲ့ကဘာအကွက်ကလေးကြီးလှုပ်ချင်လို့ရှိရင်ကိုကိုကိုထိမ့်ပြီးတော့ပေါ့လေဝန်ကျင်ကဘာလေးအေးချအောင်ပြုလုပ်ပေးဖို့ပါရှိတယ်ပါပဲ ဝိရုဇီမှာတချို့အိမ်တော်သေးတွေပေါ့လေအထူးသဖြင့်သတိပ္ပံဘာဝနာတရားကိုတော်တော်လေးကျေနပ်ပြည့်စုံအထုတ်ထားတဲ့အိမ်တော်သေးတွေတားပြူတမိပြူတွေအရွယ်ရောက်တဲ့အခါအထူးသဖြင့်တမိပြူအရွယ်ရောက်တဲ့အခါအချားမိသားစုတူကတမိကိုလာတောင်းပြီဆိုလို့ရှိရင်သူတမဲ့လောင်းကိုတရားအထုတ်စီပါလေငါတမိလိုလို့ရှိရင်တရားရင်အထုတ်ဆိုတာပေါ့လေအဲ့ဒါတို့တိုက်တွန်းတာပဲတဲ့တမဲ့လောင်းဟာသူတမိမရခင်လည်းကိုကရှင်းတ်လောင်းတရားအထုတ်တော့တကယ်သူတော်ကောင်းပေါ့လေဖြစ်သွားတာပဲဒီမှာတရားလေးတွေဝင်သွားတော့သူတော်ကောင်းလေးဖြစ်သွားတာတရားထုတ်ပြီးသားသူဇနီးတဲ့သူကလည်းတရားထုတ်ပြီးသားနဲ့ပေါင်းလိုက်တယ်ဆိုတော့ဖြစ်ထွန်းလာတဲ့သားသမီးလေးတွေဟာမျိုးကောင်းလေးတွေကြီးဖြစ်တော်တာပဲတမန်သိကျင်းနေဆရာကောင်းပါတယ်အဲ့ဒီလိုမျိုးကအစကဘာတိကြီးထူထောင်နေရမယ်ဆိုလို့ရှိရင်တော့ကိုရှင်တရားနဲ့ထူထောင်ရမယ်ဆိုလို့ရှိရင်တော့တယောက်နဲ့တယောက်တစ်ထွဲနဲ့တစ်ဖွဲတိုက်တာခိုက်တာတည်းမရှိပါဘူးအခုလိုလည်းနဲ့ဆန်နေလို့ပြီးတော့တိုက်တက်ခဲ့တာလည်းမရှိပါဘူးဒီတော့အမနာပြဿနာထူပြီးတော့စူးပွက်တဲ့ကမ္ဘာလောကကြီးမှကိုရှင်တရားပါတဲ့အေးချမ်းတဲ့ကမ္ဘာလောကကြီးတို့ချီတက်ကြစို့ဆိုတဲ့ကြွေးကြော်သံနဲ့ပေါ့လေသတိပ္ပံဘာဝနာတရားတွေသာသမီတွေရှိလို့ရှိရင်ငငယ်တွေကသူ့အရွယ်လိုက်ပေါ့လေအလေးချင်းလေးတွေလှုပ်ပေးဖို့ပိုက်ထဲတဲ့ကအငွေလေးပေးဖို့ဒီပစာငွေလေးနောက်အလေးချင်းလေးတွေလှုပ်ပေးဖို့အလေးချင်းလေးရပြီတော့အတွေ့ရောက်တဲ့အထိဆောင်ရနိုင်ပေးဖို့လေကဘာတိကြီးပေါ့လေကဘာတိကြီးမှာလူသစ်တွေပေါ့လေလူသားသစ်တွေပေါ့လေအထူးသတိပြုပြီးတော့ထွန်တီမွေးထုတ်နိုင်ကြပါစေလို့လေးလေးနက်နက်တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်
Sadhu, sadhu.